လာမယ့်2019ဧပြီလ1ရက်နေ့ကျင်းပမယ့်ဂျာပြည်ရွေးကောက်ပွဲအတွက်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပါဝင်ရှင်ပြိုင်မဲ့သူရှင်းကိုဖွဲ့ချုပ်ကစနေနေ့မှာကြေညာပါတယ်။ရန်ကုန်တိုင်းဒေသကြီးပြည်သူလွှတ်တော်တွေအတွက်လှိုင်းသာယာမြို့နယ်မှာဦးဝင်းမင်း၊ကောင်းမြို့မြို့နယ်မှာဦးကျော်ဆွေဝင်း၊ဒဂုံမြို့တဲ့အရှိပိုင်းအတွက်ဦးနေကျော်နဲ့ဒဂုံမြို့တဲ့စိတ်ကန်းအတွက်ဦးမြဆိုင်တို့ပါဝင်ရွေးခံမှာပါ။ပဲခူးတိုင်းဒေသကြီးအမျိုးသားလွှတ်တော်အတွက်ဒေါ်စန်းစန်းမြို့နယ်၊စကိုင်းတိုင်းဒေသကြီးမုံရွာပြည်သူလွှတ်တော်အတွက်ဦးညွန့်အောင်ကိုရွေးပါတယ်။မွန်ပြည်နယ်၊ချင်းပြည်နယ်၊ကယားပြည်နယ်၊ရခိုင်ပြည်နယ်ပြင်ရှမ်းပြည်နယ်တွေကမြို့နယ်၈ခုလုံးမှာလည်းပါဝင်ရွေးခံမှာပါ။ပြည်သူလွှတ်တော်မှာလစ်လပ်နေတဲ့မဲဆန္ဒ၊ကိုနေရအမျိုးသားလွှတ်တော်၃နေရာနဲ့ပြည်နယ်လွှတ်တော်နေရာ၆နေရာစုစုပေါင်း18နေရာအတွက်ဂျာပြတ်ရွေးကောက်ပွဲကျင်းပမယ်အကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာ7ရက်နေ့စွဲနဲ့ကြေညာပေးမယ်။ညောင်ရွှေမြို့နယ်မဲဆန္ဒနဲ့အမှတ်၁ပြည်သူပြည်နယ်လွှတ်တော်ကိုယ်စားလှယ်ကွယ်လွန်ခဲ့တာကြောင့်အဲ့ဒီနေရာအတွက်တဘာတဲ့ကျင်းပသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကအောက်တိုဘာ24ရက်ဆွေးနွေးပွဲပြီးမှကြေညာလိုက်တာပါ။ဒါကြောင့်စုစုပေါင်းအမှတ်နေရာ19နေရာအတွက်ဂျာပြတ်ရွေးကောက်ပွဲကျင်းပပြီးမှဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာရွေးကောက်ပွဲမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကမဲပြတ်တန်နိုင်ပြီးလွှတ်တော်သူတည်မှာနေရာအများစုကိုရခဲ့တာဖြစ်ပါတယ်။